အမေအနေနဲ့အမျိုးသားအလဲထောင်ထဲမှာနိုင်ငံရေးမှုနဲ့ကြပြီးတော့ဆုံးသွားတယ်ပေါ့နောက်သားသမီးတွေလည်းထောင်ကြတယ်တော်တွေကိုရောက်သွားတယ်ဆိုတော့ဒီမိခင်တယောက်အနေနဲ့ဩဒီအမျိုးသမီးတယောက်အနေနဲ့ဘယ်လိုခံစားပါလဲခင်ဗျာ
ဒါရေးဒါတော့ပြည်သူလူထုတွေဒုက္ခရောက်နေတဲ့အခြေအနေကိုဖြေရှင်းရမှာအမေတို့တာဝန်ပဲလေ။နောက်ဆက်ဆက်ရှိဒီမိုကရေစီကြောင်းသားခေါင်းဆောင်တွေမှာလည်းတာဝန်ရှိတယ်ဆိုတော့သူတို့တာဝန်ဖြေရှင်းအောင်ထမ်းဆောင်ရမယ်လေ။ဒီလိုမှကိုကထမ်းဆောင်တဲ့အတွက်ဆိုတော့အမေသားကြီးဆက်ဆက်ချင်းမျိုးစိတ်ကြောင်းသားခေါင်းဆောင်တွေကသူတို့တာဝန်ကြီးပြောသူတို့တာဝန်ယူပြီးတော့ထမ်းဆောင်တယ်။ဒါပေမဲ
တော့ခံနိုင်ရှိရမှာပေါ့
အမေမျိုးသားအငယ်ဦးစောဝင်းထောင်ထဲမှာတုန်းကပေါ့နော်ဘလို့စူးစမ်းရက်တည်ခဲ့ပါသလဲခင်ဗျာ
အမေအနေနဲ့ကတော့အမေအမျိုးသားထောင်ဝင်စားရင်အမျိုးမျိုးသူ့ကိုအခက်အခဲမတွေ့အောင်လို့တော့အမေစူးစမ်းပြီးတော့ပို့ပေးတာပေါ့ကွယ်ဒါနဲ့သူနောက်ဆုံးတည်သွားတဲ့အချိန်မှာတည်သွားပါပြီဆိုတဲ့သတင်းနဲ့အမေမရလိုက်ဘူးနောက်ဆုံးအားငယ်လေးတယောက်ကဆုံးသွားတယ်သူစနိုင်းရဲ့ညီပဲလေသုံးသွားတာရလည်းပြောရမယ်ဆိုတာနည်းနည်းလေးတော့ရှိပါတယ်။တန်းငယ်လေးကဟိုဒါဆွဲခံရပြီးတော့စစ်တပ်ထဲရောက်သွားတယ်။စစ်တပ်ထဲရောက်သွားတဲ့အချိန်မှာတန်းငယ်လေးကစိတ်ုံတက်ရတယ်။မင်္ဂလာလို့စိတ်ဆင်းုံတက်ရတဲ့အချိန်မှာတော့တဘောကတော့ဒါရဲ့သူ့ရဲ့ရာသွင်းတမိုင်းကိုတိလိုက်တဲ့အတွက်လူကြံခံရတယ်လို့ပဲအမေယူဆတယ်လေ။အဲ့ဒီနေရာဟိုတန်းငယ်လေး98ဟိုဇူလိုင်လတိုင်းနေ့တောက်ကြနေပဲလေ။အဲ့ဒီနေ့မနေ့ကိုဆယ်နာရီမှအေကိုရောက်လာတယ်။ညလေးကျရောစိတ်ုံမှပြန်သွားပြီးတော့တားငယ်စေုံမှာပြင်ကြပြီးတော့သုံးပါတယ်ဆိုတဲ့တင်အမေတို့ရောက်လာတယ်အဲ့ဒီအချိန်မှာအမေတို့တော်တော်ခံစားရတယ်လေမစတားရည်ကမခံစားဘူးသေးတဲ့အချိန်ကိုပထမဆုံးဆိုတော့အဲ့ဒီမှာခံစားပြီးတော့တလရဲကြတဲ့ဒါအဖေကြီးကတခါဆုံးရှုံးရတယ်လေ98ဩဂတ်3ရက်နေ့မှာဆုံးတယ
်ဟုတ်က
ဲ့ည10:55ဒီအချိန်နဲ့ဒါနေဟာတလရဲကြတယ်ဒါအမေတယောက်အနေနဲ့ရောရင်းတယောက်ဆုံးရှုံးတဲ့အနေနဲ့ရောအမေဘယ်တော့ခံစားရမလဲ
အမေအမျိုးသားဆုံးတော့ရောသူ့ကိုနောက်ဆုံးရုပ်ကလပ်ကပါရောတွေးလိုက်ရတာခင်ဗ
ျဘာမှလည်းမတွေးလိုက်ရဘူးတီကူမတွေးလိုက်ရဘူးသား6ရက်နေ့တတိယကအထောင်ဝင်သားသွားတွေ့တဲ့အချိန်ကြတော့မှဦးစောဝင်ကဆုံးသွားပြီးတချို့ပြီးသွားပြီးဆိုတဲ့အကြောင်းသိခဲ့ရတယ
်ဟောထောင်အာနာပိုင်နေရလည်းအကြောင်းမကြောက်ဘူးပေါ့
ဘယ်သူမှအကြောင်းမကြောက်ဘူးအမေတို့ဘာမှမတွေးလိုက်ရဘူးအဲ့ဒီတော့အမေတို့ကအိမ်မှာသူ့ရဲ့အတူကရဲလေလုပ်တယ်ပြီးတော့မှထောင်ကိုသွားလိုက်တဲ့ခါကျတော့ထောင်ဝင်ကြီးကတပ်ပုံကိုပြလိုက်တယ်အမေဒီမှာဒါအင်္ဂါဥစောဝင်းရဲ့ပုံမှာဆိုပြီးတော့ထောင်ကြီးမှာဥစောဝင်းဆိုတဲ့ဇာတ်ကတ်ထားတဲ့ပုံပြတယ်အမေဟုတ်ပြီအဲ့ဒီတော့အဲ့ဒီအခောင်းထဲမှာဦးလောင်းကဥစောဝင်းရှိမရှိဆိုတာညီမဘယ်လိုမှခံမှန်းလို့မရဘူးညီမလက်မခံနိုင်ပါဘူးလို့အမေပြောလိုက်တယ်ဒီခေါင်းကြီးကခေါင်းကြီးပဲပြလို့ရတယ်လေနာမည်ကဥစောဝင်းတက်လို့ရတယ်ဘယ်သူတက်တက်ရတယ်လေ
ခေါင်းထ
ဲမှာလူရှိမှအမေမသိပဲနဲ့လက်မခံနိုင်ဘူးနောက်တော့သူ့ကိုကျိုးလိုက်ပြီဆိုတဲ့အကြောင်းလဲကျမတို့လုံးဝမသိဘူးနမခံနောက်ဦးစောဝင်းဟာဘယ်မှာနေတာလဲနော်ဒီမောင်မအိတ်ရဲ့နေတာလားအခန်းထဲမှာနေတာလားရေချိုးခန်းမှာနေတာအိမ်လာထဲမှာနေတာလားအမေသိချင်တယ်လေဒါလဲမရေမရာနဲ့ပဲပြောလိုက်တယ်အဲ့တော့နောက်ဆုံးအမေပြောတယ်ဦးစောဝင်းရဲ့ပစ္စည်းတွေအလုံးကိုကျမလူချင်းပါတယ်ကျမရဲ့အမျိုးသားဟာလဲသမိုင်းဝင်ပုဂ္ဂိုလ်တယောက်ဖြစ်တယ်ကျမမှာသားစဉ်မေးဆက်ဒီအဖိုးရဲ့ပစ္စည်းအမွေအနှစ်အဆင့်နဲ့ပြချင်ပါလေဆိုတော့အမေတောင်းတဲ့မှာမယူစီမမရအောင်။ထောင်ဝင်စားတော့ကအင်းကြီးလုံးကြီးဟောင်းနွမ်းနေပြီးရိနေတဲ့ဟာလေးနှစ်စုံပဲမရခဲ့တယ်။ဒီနေ့တည်းကမိရတကောင်ကနေကလည်းလုံးဝထုတ်ပယ်ခဲ့ခြင်းမရှိသေးဘူး။
သူတို့မီးတကြိုလိုက်တာပေါ့ဟုတ်လားအမေ
မီးတကြိုတာမဟုတ်သူတို့မြင်မြုပ်တယ်လို့ဆိုပြီးတော့အမေထောင်ဝင်ညံ့နေထောင်ဝင်နိုင်လေးတယောက်ကတင်းညံ့ကိုလိုက်ပြရတယ်လေမီးပုံကို။တယောက်လေးထောင်တင်းညံ့လေအမေကကြည့်လိုက်တော့အမေတို့ကဗုဒ္ဓဘာသာဆိုတာအရှိကိုကောင်းထားရမယ်အနောက်ကိုခြိထားရမယ်နော်သူတို့လုပ်တာအရှိကိုခြိချန်တယ်အနောက်ကိုကောင်းထားထားတယ်မှတ်တယ်စိုက်ထားတယ်သူတို့ကမင်္ဂလာလုပ်ချင်တယ်လို့လုပ်ပြီးပြုတ်လိုက်တဲ့ပုံစံလေ
အဲ့တော့ဟိုအမေသားတွေကြတော့ဘလို့ဟိုဖြစ်လဲခင်ဗျာ
သူအမေမှာအမှ88သားပြီးတော့ဖြစ်ပေါ်လာတဲ့အချိန်မှာနားဖာလဲတဲ့ရောအမေသားတယောက်ကနေဆက်ကိုဆွတ်သွားတယ်အတ္တိယသားက89မိလာထဲမှာထိမ့်သိမ်းခံရတယ်ဒါရောက်လေးတောင်မှ9နှစ်ကြာခဲ့တယ်
အဲ့ဒါဘာတူလဲမင်
းဟုတ်ကြကြမင်းအခုအဲ့ဒီဟာ88ဇရီယနည်းနည်းနားနေပြီလားအောင်းမေရောအခု2000ခုမှာဒါအကြီးဆုံးဒါအဖပေါ့88မျိုးဆက်ကျောင်းသားကောင်းဆောင်ပြီကိုစောစောမင်းတော်မင်းရဲ့ဒါ2000ခုမျိုးဆက်ကျောင်းသားကောင်းဆောင်မောင်တီကြီးလင်းရဲ့မိသူတို့ဒါပါထိမ့်သိမ်းခံရတယ်အမေသမီးချွေးမကြီးကသမှုတကဝင်နန်းလေဘာအလုပ်ပြုတ်တယ် နံပါတ်6သမီးလေးအားသမှုတေဝန်နှမ်းမယ်သူကအလုပ်ကနေပြောင်းခါရတဲ့အတွက်အလုပ်ကထွက်လိုက်ရတယ်အလုပ်လည်းလက်မဲ့တွေဖြစ်ကုန်တယ်အမေတို့ကတော့88ကျစားပြီးတော့ဒီနေ့2000ကျင်းအမေတို့ရဲ့ပေးဆိုင်ရတဲ့အားတွေကများနေပါပြီ။ဒါပေမဲ့ဗျားတယ်လို့လည်းအမေမအောင်မိဘူး။ဒါပေမဲ့သူတို့ထားမဲ့တောင်65နှစ်ဆိုညာနည်းနည်းလေးတော့စိတ်ထဲမှာမကောင်းဖြစ်သွားတာပေါ့။65နှစ်ကလည်းတကယ်တမ်းတော့အမေကပါပါသေးပါ။ခံနေရရှိရမယ်လေ။အမေစဉ်းစားမိတယ်။အမေကြီးကလည်းဘယ်နေ့ဘယ်မှာထောင်ချမယ်ဆိုတာတောင်းနေတယ်။ပြောလဲနေတယ
်။အမေကြီးကအမေနဲ့တအိမ်နဲ့နေခဲ့လား။
အမေသားကအမေတို့အိုးမကွာအင်းကအကျူတူတိန်နဲ့နေခဲ့ကြတာခွဲမခွာနေခဲ့တာကအ
ဲ့တော့အခုတော့ဟိုတကွဲတပြားစီဖြစ်ပြီပေါ့နော
်ဒါတကွဲတပြားမှအစိမ့်စိမ့်အမောင်မာကြီးပေါ့တိုင်းအဲ့တော့အမေငယ်နဲ့မှတော့နေရှိတည်းကြီးပေါ့ဟုတ်တယ်မလားသူဆိုတာသားသမီးမိသားစုအတိုက်အဝန်လေးနဲ့နေချင်ကြတာရဲ့ဘယ်တလိဆန်ဆိုဘယ်တော်ဝါမဆိုမေတို့မာလူမျိုးပို့ဆိုးတာပေါ့ဟုတ်တယ်မလားမေတို့မာလူမျိုးကသမီးငတ်ရင်လည်းငတ်သွားပြီဒီမိသားစုလေးပဲတတိုင်ဝန်အေးချမ်းချမ်းလေးနေချင်ကြတာလူတိုင်းမှာရှိတယ်
အဲ့တော့အခုအမေတို့ကတမိသားစုလုံးပေးဆက်ထားပြီဆိုတော့လေအမေအနေနဲ့ဗာများပြောချင်ပါသေးလက်ခင်ဗျာ
အမေကနောက်မှကျင်တာအားလုံးကိုပေါ့နော်ဒီမိုကရေစီတိုက်ပွဲရုပ်ဘယ်တော့မှလက်မလျှော့ကြပါနဲ့လို့ကျမရေးလို့လည်းဒီရုပ်ဆိုင်ပြီးတော့အောင်မြင်တဲ့နေ့ပန်စီဒီမိုကရေစီပိုင်းနိုင်မျိုးအမေတို့ကတလန်းနိုင်လိမ့်မယ်လို့ယုံကြည်ထားတယ်အမေကတော့အမေလည်းအခုကျမရေးလို့ဂရုစိုက်တယ်ဒီမိုကရေစီမှာအောင်မြင်ရင်မတော့အမေလည်းအသိမခံနိုင်ဘူး88မျိုးဆက်ကြောင်းသားခေါင်းဆောင်တွေရဲ့မိသားစုတွေမိခင်တွေကိုလည်းအကျမ်းမရုပ်လာပြုစုဆိုင်ပါလို့နော်။နောက်ထိန်းသိမ်းခံရတဲ့နိုင်ငံရေးသမားတွေအားလုံးလည်းကျမ်းမအောင်လာပြုစုဆိုင်။ဘယ်ဟာတွေပဲဘယ်လိုပဲဘယ်ပုံမှန်တွေတက်ကြ။ဘယ်နှစ်နှစ်ပဲချကြ။ဒါတွေကိုစိတ်လုံးဝဝင်စားခြင်းမရှိဘဲနဲ့သူ့ဟာကိုယ်ပုံမှန်လေးချင်တာလုပ်စားခြင်းနဲ့စားကြ။ကျမ်းမရေးတာပြုစုဆိုင်ပါလို့
။ဟုတ်ကဲ့အမေကျေးဇူးပါပဲ။အမေကျမ်းပါပါစေခင်ဗျာ
။ဒါပေးတဲ့အမေဒါတွေခံရပါစေပဲ။အမေကျမ်းပါပါ။